ဂျပန်နိုင်ငံဟာကာကွယ်ရေးအသုံးစရိတ်900ခန်းတူးမြင့်ပြီးဒေသရင်းကာကွယ်ရေးမှစုတပ်ဖွဲ့တွေကိုပုံမတော်ဝန်ယူစေဖို့ကာကွယ်ရေးအစီအစဉ်သစ်တွေချမှတ်လိုက်ပါတယ်။အင်ကာနေကအစိုးရအဖွဲ့အတည်ပြုလိုက်တဲ့ဒီအမျိုးသားလုံခြုံရေးမဟာဗျူဟာနဲ့ကာကွယ်ရေးလက်ညွန်ချက်တွေဟာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့စစ်ရင်အားကိုတစိမ့်တည်းတည်းသာတုံ့ပြန်ဆောင်ရွက်တာဖြစ်တယ်လို့ယူဆစရာဖြစ်ပါတယ်။ဒီအစီအစဉ်တွေဟာဂျပန်နိုင်ငံရဲ့ငြိမ်းချမ်းရေးအခြေပြုဖွဲ့စည်းပုံကိုပြန်ပြင်လိုတဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့မြစ်တာရက်ခံချက်အရာရေးဆွဲခဲ့တဲ့အစီအစဉ်တွေဖြစ်ပြီးဒါဟာ proactive peace policy ကျူတင်ဖန်တီးညီညာရေးဝါဒရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်။2014ကနေ2019အထိကာလအတွင်းကာကွယ်ရေးအသုံးစရိတ်900ခန်းတိုးမြင့်သွားပြီးထောက်လှမ်းရေး drone လေယာဉ်တွေ၊ရင်းငုပ်သင်္ဘောတွေ၊ jet တိုက်လေယာဉ်တွေ၊ကုန်းရောရေပါသွားလာနိုင်တဲ့စစ်သုံးယာဉ်တွေအပါအဝင်စုစုပေါင်းဒေါ်လာ3,000,000,000ကျပ်နီးပါးဝယ်ယူသွားမှာဖြစ်ပါတယ်။